Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American Dan ရဲ့2019ခုနှစ်မတ်လ15ရက်တောက်ချန်နေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ3240 48ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်တော်ကခင်ဗျာတပ်ပါ။ဒီမနေ့ကင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါ။မက္ကဆီကိုနယ်စပ်မှာနယ်စပ်တတိုင်းကာယံရေးအတွက်ရန်မုံငွေရဖို့လှုံ့ဆော်တဲ့သမ္မတထရမ့်ရဲ့နိုင်ငံတော်ရေးပေါ်ကြေညာချက်ကိုအထက်လွှတ်တော်ကကျက်သက်ပြင်းနေမှာကန့်ကွက်ခဲ့ပါတယ်။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းအောင်အထောက်အကူပြုကော်မတီတရက်ကိုကျက်သက်ပြင်းနေမှာပဲနိုင်ငံတော်သမ္မတရုံးကထုတ်ပြန်လိုက်ပါတယ်။ဖွဲ့စည်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါမယ်ကိုညောင်ဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံတွင်လူညုံရေးအခြေအနေတွေကြောင့်နိုင်ငံတကာရောက်ချင်းတိုင်းရင်းသားတွေကိုဆက်ပြီးအကာအကွယ်ပေးဖို့ UNHCR ကပြောကြားလိုက်တဲ့အပေါ်ချင်းလူ့ခွင့်ရေးအဖွဲ့တွေဘယ်လိုမြင်ပါသလဲ
။ပြန်သွားနိုင်ဖို့ရကလူချူရမယ်၊ကုသပွန်နဲ့ကုလည်းဖြစ်ရမယ်။ပြီးတော့မှဟိုပြန်သွားတဲ့အချိန်လို့ရှိရင်ကုသိတ်ခံရှိရှိနဲ့ဒီဟာတွေရှိမှသာလေသူတို့ကပြန်လို့ရတယ်။ဒီ
မှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒီနိုင်ငံကထိတန်းရောက်သတင်းတွေမှာတော့တရုတ်နိုင်ငံကပြည်ပရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေကိုမကြခင်ထုတ်ပြန်ဖို့ရှိတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာစင်ရဲချမ်းသာကွာဟမှုကျင်းမြောက်အောင်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့ပါတီတွေရဲ့မဲဆွဲစည်းရုံးရေးအကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုရင်ဆုံးတော့ထိတန်းရောက်နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကြောင်နှင်းတို့ပြောပြပေးပါအောင်ဗျာ
။ American တောင်ပိုင်းက Mexico နယ်စပ်မှာနယ်စပ်တိုင်းကာယံရေးအတွက်ရန်ပုံငွေရဖို့လှုံ့ဆော်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အရေးပေါ်ကြေညာချက်ကိုအမေရိကန်အထက်လွှတ်တော်ကကျက်သပတေးနေမှာထောက်ခံမဲ40တမဲကန့်ကွက်မဲ59မဲနဲ့ပယ်ချလိုက်ပါတယ်။အောက်လွှတ်တော်ကတော့ဒီအရေးပေါ်ကြေညာချက်ကိုအရင်သတင်းပတ်တွေကတည်းကကန့်ကွက်ထားတာပါ။အခုလိုကန့်ကွက်မဲဆိုရင်သမ္မတရဲ့ဗီဒီယိုအာဏာသုံးပယ်ချမယ်လို့ခြိမ်းခြောက်မှုတွေနဲ့သမ္မတအင်ပြူရဲ့ဆန္ဒကိုဆန့်ကျင်ပြီး Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်မှာ Democrat တွေနဲ့အတူ Republican အထက်လွှတ်တော်မှာ12ဦးကပူးပေါင်းပြီးတော့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်အ ਨੇ စုအမတ်များခေါင်းဆောင်နယူးယောက်ပြည်နယ်ဒီမိုကရက်အမတ် Chuck Schumer ကတော့အခုမဲပေးမှုဟာထူးခြားတယ်လို့ပြောပါတယ်။ဒါအထက်လွှတ်တော်မှာတည်ဝင်ပထမဆုံးကန့်ကွက်တာဖြစ်ပြီးတော့နိုင်ငံတော်အရေးပေါ်ကြေညာချက်ကိုကန့်ကွက်တာလို့ပြောပါတယ်။ Main ပြည်နယ်က Republican အမတ် Susan Collins ကတော့ American နဲ့ Mexico နယ်စပ်တစ်လျှောက်လုံခြုံရေးတိုးမြှင့်မှုအတွက်သမ္မတ Trump လှုပ်ဆောင်မဲ့အချက်ကိုသူထောက်ခံပေးမယ်။လွှတ်တော်ကိုကြော်လွန်ပြီးလှုပ်ဆောင်တာကိုတော့မထောက်ခံဘူးလို့ပြောပါတယ်။သမ္မတရဲ့လှုပ်ဆောင်မှုကဖွဲ့စည်းပုံအခြေခံဥပဒေကပြည့်ရထားတဲ့လွှတ်တော်ရဲ့လုပ်ပိုင်권အာဏာဖြစ်တဲ့ရန်မုံငွေချထားပေးရေးဆန်ရကိုဓာတ်ရိုက်ဆန့်ကျင်နေတယ်လို့လည်းပြောပါတယ်
။ဥရောပသမဂ္ဂကနေပြီးတော့ Britain နိုင်ငံခွဲထွက်မဲ့ကိစ္စဟာနိုင်ငံတွေတော်တော်များများကိုအပြူပြူကွဲကွဲဖြစ်သွားအောင်လုပ်လိုက်သလိုဖြစ်လိမ့်မယ်လို့ American သမ္မတ Donald Trump ကမနေ့ကပဲပြောလိုက်ပါတယ်။အဲလိုက်ဝန်ကြီးချုပ် Leo Frederick နဲ့အင်ဂျီရောမာတွေ့ဆုံတော့သမ္မတ Trump ကအခုလိုမျိုးပြောခဲ့တာပါ။ယင်းတော့ကတော့သမ္မတ Trump ရဲ့ Britain ခွဲထွက်ရေးကိစ္စနဲ့ပတ်သက်တဲ့ရည်တည်ချက်ကအခုပြောခဲ့တာနဲ့ဆန့်ကျင်ပဲဖြစ်ပါတယ်။ဥရောပသမဂ္ဂနဲ့ဒီ Britain ဝန်ကြီးချုပ် Theresa May ရဲ့ဒီညှိနှိုင်းမှုတွေလုပ်တဲ့အခါမှာ Britain ဥရောပသမဂ္ဂကလည်းပြီးတော့ဘလို့ခွဲထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့သမ္မတ Trump က Britain ဝန်ကြီးချုပ်ကိုပေးခဲ့တဲ့အကြံ၄ရှိတယ်ဆိုပေမဲ့လည်း Britain ဝန်ကြီးချုပ် Theresa May ကသူပြောတဲ့စကားကိုနားမထောင်ခဲ့ဘူးလို့သမ္မတ Trump ကပြောပါတယ်။နောက်တစ်ကြိမ်လူမှုဆန္ဒခံယူမှုထပ်လုပ်တင်သလားလို့ဒီ Britain ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့သတင်းတော်တွေကမေးတဲ့အခါမှာဒီလိုလုပ်လို့ရှိရင်ခွဲထွက်ရေးကိုထောက်ခံခဲ့လို့အနိုင်ရခဲ့တဲ့ Britain ပြည်သူတွေကိုမတရားသဖြင့်လောက်ရရောက်လိမ့်မယ်လို့သမ္မတ Trump ကပြောခဲ့ပါတယ်။
Brexit လို့ခေါ်တဲ့ EU ဥရောပသမဂ္ဂကလည်း Britain ခွဲထွက်တဲ့မတဲ့နောက်ထပ်လူမှုဆန္ဒခံယူပွဲကျင်းပဖို့လုပ်မယ်အဆိုအတွက် Britain လွှတ်တော်အမတ်တွေရဲ့တခဲနဲ့ကန့်ကွက်မှုအပြီးမှာတော့သတ်မှတ်ရဖြစ်တဲ့ March 29ရက်နေ့မှာခွဲမထွက်ဘဲ3လကြာဆိုင်းငံ့ဖို့ချက်တဲ့ Britain တွေကလွှတ်တော်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ EU ကလည်း Britain ခွဲထွက်ရင်းနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမဲခွဲမှုအများပြားပြုလုပ်ခဲ့တဲ့နောက်မှာချက်တဲ့ Britain တွေကတော့ EU ကခွဲထွက်ရေးကိုဆိုင်းငံ့ဖို့အတွက်လွှတ်တော်မှာကန့်ကွက်မဲ202မဲထောက်ခံမဲ412မဲနဲ့သဘောတူခဲ့ကြတာဖြစ်ပါတယ်။အခုလိုမဲခွဲဆုံးဖြတ်ခဲ့တဲ့အတွက်ဝန်ကြီးချုပ် Theresa May အနေနဲ့ EU ကနေ Britain ခွဲထွက်ဖို့ဂျွန်လ30ရက်နေ့အထိဆိုင်းငံ့ဖို့လှုံ့ဆော်ရမှာပါ။ဝန်ကြီးချုပ် May တင်ပြခဲ့တဲ့ခွဲထွက်ဆိုင်ရာသဘောတူညီချက်မူကြမ်းတွေကိုနှစ်ကြိမ်တိုင်တိုင်လွှတ်တော်ကပယ်ချခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Britain EU ကခွဲထွက်ရေးကိုဖျက်သိမ်းတာဒါမှမဟုတ်ဆိုင်းငံ့မှုတွေမလုပ်ဘူးဆိုရင်ဥပဒေအရ Britain ဟာ EU ကနေ March လ29ရက်နေ့မှာဘာသဘောတူညီချက်မှမပါဘဲနဲ့ခွဲထွက်ရတော့မှာဖြစ်ပါတယ်။အစောပိုင်းမှာတော့ဥရောပလူလာတဲ့မဲဆွယ်သူတွေက2016တုန်းကမဲခွဲဆုံးဖြတ်တာကိုပြန်ပြင်နိုင်ဖို့အတွက်ပြည်လုံးချုပ်ဆန္ဒခိုင်ဝဲအသစ်ထပ်ပြီးတော့ကျင်းပဖို့လိုလားနေကြတာပါ။ဒါပေမဲ့လွှတ်တော်အမတ်တွေကကန့်ကွက်မဲ334မဲထောက်ခံသူ85မဲနဲ့ပြည်လုံးချုပ်ဆန္ဒခိုင်ရေးကိုပယ်ချခဲ့ပြီးအတိုက်ခံလေဘာပါတီကတော့မဲမပေးပဲကြားနေကြတာဖြစ်ပါတယ်။
ဂျပန်တောင်ကိုရီးယားနဲ့ဂျာမနီနိုင်ငံတွေလိုချမ်းသာတဲ့နိုင်ငံတွေမှာရှိတဲ့ဒီအမေရိကန်စစ်ခြေစိုက်စခန်းတွေရဲ့ကုန်ကျစရိတ်တွေကိုအဲ့နိုင်ငံတွေကကြက်ခံရမယ်။အမေရိကန်တပ်တွေရဲ့ကာကွယ်ရေးစစ်တုံးစရိတ်ရဲ့ဒီ90%ခန့်လုံးကိုလည်းအဲ့နိုင်ငံတွေကပေးရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေတဲ့ကြောင်းသတင်းတွေပြီးခဲ့တဲ့ပတ်တုန်းကထွက်လာခဲ့ပါတယ်။ဒါ့ရောဒီသတင်းတွေဟာမဟုတ်မှန်တဲ့အကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖက်ရှနဟန်ကညှင်းဆိုလိုက်ပါတယ်။ထလတော်ဆက်လက်နဲ့ဝန်ဆောင်မှုကော်မတီရဲ့ကြားနာပွဲမှာကာကွယ်ရေးယာယီကာကွယ်ရေးဝန်ကြီးကမနေ့တုန်းကပဲအခုလိုပြောခဲ့တာပါ။အမေရိကန်ဘက်ကစစ်ခြေစိုက်စခန်းတွေနဲ့ပတ်သက်ပြီးတော့စီးပွားရေးလို့လုပ်မှာမဟုတ်တယ်လို့အလူပေးတယ်လို့လည်းလုပ်မှာမဟုတ်ဘူးလို့ယာယီကာကွယ်ရေးဝန်ကြီးဖက်ရှနန်နိုင်ကပြောပါတယ်။ကမ္ဘာတစ်ဝန်းကဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာအမေရိကန်စစ်ခြေစိုက်စခန်းတွေယာနဲ့ချီရှိနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားမှာရှိနေတဲ့အမေရိကန်စစ်စခန်းတွေရဲ့ကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးတော့အကုန်ကျများလွန်းလို့ရှော့ချခြင်းတဲ့အကြောင်းကိုမကြာခဏပြောဆိုနေတာပ
ါ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်တည်ငင်အေဂျင့်အထောက်ကူပြုကော်မတီတက်ကိုဖွဲ့စည်းလိုက်ကြောင်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတရုံးကမတ်လ14ရက်ကျတဲ့ပရီးနေမှာထုတ်ပြန်ကြီးညာလိုက်ပါတယ်။အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးအေးတောင်ကိုကော်မတီဥက္ကဋ္ဌဖြစ်နေထားပြီးတော့အဖွဲ့ဝင်14ဦးနဲ့ဖွဲ့စည်းကြောင်းကြေညာလိုက်တာပါအဖွဲ့ဝင်တွေထဲမှာပြန်ကြိုင်းဝင်ကြီးဒေါက်တာဖေမြင့်ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးအေးတောင်တို့အပြင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှဆောရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးမောင်မောင်အောင်တို့ပါပါဝင်ကြပါတယ်ရခိုင်ပြည်နယ်မှာအေးရခိုင်တမတော်နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာပြီးတောင်းနဲ့ချီးတဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေရချိန်မှာရခိုင်တည်ငြိမ်အေဂျင့်အောင်ထောက်ပြုကော်မတီတက်ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကော်မတီအဖွဲ့ဝင်တချို့ကတော့ဒီကော်မတီဖွဲ့စည်းတဲ့အကြောင်းသူတို့ကိုတစုံတရာအကြောင်းကြားခြင်းမရှိသလိုဒီကော်မတီဖွဲ့စည်းမှာနဲ့ပတ်သက်ပြီးတော့ဘာမှမသိရကြောင်းပြောကြားကြပါတယ်
။မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်နေပြစ်မှုကျူးလွန်မှုတွေရှိမရှိလူခွင့်ချိုးဖောက်မှုတွေနဲ့မတရားနိုင်ကျင့်မှုတွေအပြင်းထန်ရှိနေသလားဆိုတာတွေကိုသိနိုင်ဖို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ကြမှာမနေ့တုန်းကဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုကနေပြီးတော့တွေ့ရှိလာတဲ့အချက်အလက်တွေကိုစက်တင်ဘာလကျလို့ရှိရင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတင်ပြဖို့သူတို့ပြင်ဆင်နေကြတာပါ။ဒီအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီထွေထွေညီလာခံနဲ့လူခွင့်ရေးကောင်စီတွေကိုသူတို့ဖွဲ့ကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတင်ပြခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာအ ਨੇ အချင်းတိုးတက်လာခဲ့တဲ့ဆိုပေမဲ့လူခွင့်ရေးချိုးဖောက်မှုပြဿနာတွေအဆုံးသတ်ဖို့ကတော့အဝေးကြီးလိုသေးတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းတိုက်ပွဲတွေကဆက်ဖြစ်နေပြီးတခြားဒေသတွေမှာပါတင်းမာမှုတွေတိုးလာနေတယ်။လူခွင့်ရေးချိုးဖောက်မှုတွေကရမတော်ပဲဖြစ်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလှုပ်ထုံးလုပ်နည်းတရက်လဲချမှတ်ထားပြီးတော့အဲ့ဒီလှုပ်ထုံးလုပ်နည်းက2011ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေရှိမှရှိဆိုတာကိုအချက်လက်ရှာဖွေရေးအဖွဲ့ကထောက်ထားတွေစမ်းစစ်မှုတွေစုဆောင်းမှုတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီလုပ်ငန်းစဉ်အရတိတက်ပို့ပြီးတော့နည်းနည်းနည်းနည်းအချက်လက်တွေကိုဆက်ပြီးတော့ရှာဖွေသွားမှာလို့ပြောပါတယ်
အာဆာရွင်ဂျာလက်နက်ကင်အဖွဲ့ရင်းနဲ့သူတို့ဖမ်းထားတဲ့ရွင်ဂျာဒုက္ခသည်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ဂျာပန်ဖမ်းဆီးတာနှိမ့်ဆက်ညှဉ်းပန်းတာတွေမလုပ်ဖို့ပြင်အမျိုးသမီးတွေရဲ့ရပိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးဖို့အတွက် 45 rights လူခွင့်ရေးအဖွဲ့ကကြက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မကြာသေးခင်ကကောက်ဆက်ပဇာကရွင်ဂျာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ရွင်ဂျာဒုက္ခသည်အနည်းဆုံး9ဦးကိုအာဆာအဖွဲ့ဝင်လို့ယုံကြည်ရသူတွေကဖမ်းဆီးညှဉ်းပန်းနှိမ့်ဆက်ခဲ့တာတွေ့ရကြောင်းကယ်ဆယ်ကူညီလုပ်တဲ့ရွင်ဂျာအမျိုးသမီးတွေနဲ့သူတို့မိသားစုဝင်အပြင်ရွန်ဂျာဘာသာရေးခေါင်းဆောင်တွေနဲ့အာဆာအဖွဲ့ကိုဝေဖန်သူတွေဘင်္ဂလားဒေ့ရှ်တမမှုမြန်မာအစိုးရအာမအနာပိုင်တွေကိုသတင်းပေးသူအဖြစ်သူတို့သတ်မှတ်ထားသူတွေကိုအာဆာအဖွဲ့ကပြစ်မှတ်ထားပြီးတော့အခုလိုကျူးလွန်ခဲ့တာလို့လည်းဖော်ပြထားပါတယ်
။ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ခတ်မှုတွေအရှင်းမြင့်လာနေတာကြောင့်တဘုံနေတဲ့ဒုက္ခသည်တွေအိန္ဒိယနိုင်ငံတွင်းဝင်ရောက်လာမဲ့အရေးကိုထိမ့်သိမ့်နိုင်မှုအိန္ဒိယတပ်ဖွဲ့တွေကိုနေဆက်ကိုထပ်ပြီးတော့ဆေးထုတ်ထားတယ်လို့မလ15ရက်နေ့ထုတ် The Diplomat သတင်းမှာဖော်ပြထားပါတယ်။အတရဖွဲ့တပ်ဖွဲ့ဝင်တွေအိန္ဒိယမြန်မာနယ်စပ်မှာစောင့်ကြနေတာဆယ်စုနှစ်တည်းရှိလာခဲ့ပါပြီ။အခုတော့မီဇိုရန်ပြည်နယ်နယ်စပ်မှာတိုးချက်တပ်ဖွဲ့ဝင်တွေရောက်ရှိနေတယ်လို့ဆိုပါတယ်။ Direct from Washington The Voice
of America The VOA နောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်နှင်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အာရှနိုင်ငံတချို့မှာရောက်နေတဲ့ UNHCR အသီးမှတ်ပြုချင်းတိုင်းသားဒုက္ခသည်တွေကိုဆက်လက်ထောက်ပံ့ရေးနဲ့အကာအကွယ်ပေးရေးအစီအစဉ်တွေကိုရပ်ပစ်ဖို့စဉ်းစားနေပြီဖြစ်ကြောင်းနဲ့အခြေအနေပေါ်မူတည်ပြီးတော့မြန်မာနိုင်ငံနဲ့ပြန်ပို့ဖို့ကိုပါစဉ်းစားနေကြောင်းကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဖေဖော်ဝါရီလကုန်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်လက်ရှိမြန်မာနိုင်ငံတွင်ဆိုးရွားလာတဲ့လူညုံရင်းအခြေအနေကြောင့်ချင်းဒုက္ခသည်တွေအရေးကိုနိုင်ငံတကာကဆက်လက်ကာကွယ်ပေးသွားဖို့ UNHCR ကမတ်လ14ရက်နေ့ကပြောဆိုလိုက်တာပါအခုလိုချင်းဒုက္ခသည်အရေးနဲ့ပတ်သက်လို့ UNHCR စဉ်းစားပုံဘာကြောင့်ပြောင်းလဲသွားသလဲလို့ American Indiana ပြည်နယ်က BACI ရဲ့အမှုဆောင်ဒါရိုက်တာ Sly Eli Eliza Vanigo ကိုမေးမြန်းရမှာသူကအခုလိုစဖြေပါတယ်
ဟုတ်ကဲ့ပြမအနေနဲ့ဒီဟာတတိကောင်းလို့ကျွန်တော်ပြောလို့ရပါတယ်ဒီ UNHCR နဲ့ပြမဂျွန်2018မှာဒီချင်းဒုက္ခသည်တွေကိုအထောက်ပံ့မပေးတော့ဘူးလို့သူတို့ပြောထားတာရှိတယ်ဆန္ဒလည်းထုတ်ထားတာရှိတယ်အဲ့တော့ကျွန်တော်တို့ကမဟုတ်သေးဘူးသူတို့လူအပ်သေးတယ်ဆိုပြီးတော့မှသူတို့ပြန်ပြောတယ်ဘာလို့ဆိုတော့ပြန်သွားနိုင်ဖို့ရက voluntary dignified နဲ့ safe ပေါ့လေလူချူရမယ်ကိုယ်တပေါ်နဲ့ကိုယ်လည်းဖြစ်ရမယ်ပြီးတော့မှဟိုပြန်သွားတဲ့အချိန်လို့ရှင်ကိုယ်သိက္ခာရှိရှိနဲ့ဒီဟာတွေရှိမှသာလေသူတို့ကပြန်လို့ရတယ်ဆိုပြီးတော့ပြပြောတယ်ဆိုတော့အခြေအခြေကျွန်တော်တို့မင်တင်လက်ထိုင်နေပြန်လို့ပြီးတဲ့နောက်ပိုင်းမှာမလ14ရက်မှာသူတို့ကအဲချင်းဒုက္ခတဲ့တွေအထောက်အကူလူသေးတယ်သူတို့အမခန့်ချက်လူသေးတယ်ဆိုပြီးတော့မှသူတို့စံပြထုတ်ထားတာဖြစ်တယ်ဆိုတော့ဝန်တာစရာလည်းကောင်းတယ်တုတ်တော်လည်းပဲကျွန်တော်တို့ကဒီ protection ပေးတာတင်မကဘဲနဲ့နောက်ဆက်သွဲကျွန်တော်တို့ဘာလုပ်မလဲသူတို့အတွက်ဒီ USA အပါဝင်ဒီ resettlement ပေါ့လေအဲ့ဒါလည်းဆက်လက်ပြီးမှဖြစ်နိုင်ဖို့ရလဲလို့ရတယ်အဲမလေးရှားမှာနေတဲ့လူတွေအတွက်အပြေကောင်းကောင်းရနိုင်ဖို့ကျွန်တော်တို့ဆက်ပြီးမှဆောင်ရွက်ဖို့လို့ရတယ
်ဟုတ်ကဲ့ဒီနေရာမှာမေးချင်တာကချင်းတိုင်းသားတွေကဒီဒုက္ခတွေအဖြစ်ဆိုပြီးတော့နိုင်ငံသားကိုထွက်လာကြတာရှိတယ်လေ
ဟုတ်ကဲ
့အဲ့တော့ချင်းပြည်နယ်မှာပြန်ကြည့်ရင်ဟုတ်လား CNF လို့ခေါ်တဲ့ချင်းမျိုးသားတပ်ဦးလက်နက်ကင်အဖွဲ့နဲ့မြန်မာစစ်တပ်နဲ့ကလည်းဟိုတိုက်ပွဲတွေဖြစ်နေတယ်တကယ်ညာမရှိဘူ
းဟုတ်ကဲ့
ဒါပေမဲ့ဘယ်လိုအခြေအနေကဒုက္ခတွေအဖြစ်စိုးရိမ်နေရစေအခြေအနေတွေရှိနေတာလဲအခုလက်ရှိမှာ
ဟုတ်ကဲ့အတိတ်အကြာဆိုတော့ဒီကျွန်တော်တို့ထွက်ပြေးလာတဲ့အချက်လက်တွေကတိုင်းသားလူနည်းစုဖြစ်တာရဲ့ချင်းဖြစ်ချက်ပေါ့လေဒုတိယဟာကဒီသူတို့ခရီးရပါတာဝင်နေဖြစ်တယ်ပြီးတော့တတရားဟာကနိုင်ငံရေးအရာသူတို့ဟာနဲ့သူတို့အုပ်ချုပ်ပိုင်ခွင့်မရှိသေးဘူး self determination ပေါ့လေဆိုတော့အဲ့ဒီ၃ခုကနေသူတို့ထွက်လာတာဖြစ်တယ်ဆိုတော့အဲ့ဒီ၃ခုအားလုံးကအခုပြည့်စုံပြီလားကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အဲ့ဒါလည်းမရှိရသေးဘူးဒီမရှိရခြင်းအရစ်အမြစ်ကလည်းပဲနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်နေတယ်ဆိုတော့တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမပြင်ဆင်မချက်သူတို့ကပြတ်သွားလို့မရသေးဘူးလို့ကျွန်တော်တို့ဆိုလို့ရပါတယ်ဆိုတော့နောက်ပိုင်းမှာဖြစ်လာတဲ့ဒီ AA ပေါ့လေရခိုင်တပုန်နေလို့ပြောလို့ရတာပေါ့ကွရခိုင်စစ်သားတွေနဲ့တိုက်ပွဲတွေလည်းဖြစ်နေတယ်ဘလက်ဝါ မြို့နယ်မှာဆိုလို့ရှိရင်ဒီတိုက်ပွဲနေဖြစ်တဲ့အတွက်ထောင်နဲ့ချင်ပြီးတော့မှ IDP ဒုက္ခသည်တွေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီဟာတွေကလက်တလော့ဖြစ်တယ်ဒီဟာကပါဟိုကျွန်တော်တို့ပြားတာလဲဆိုလို့ရှိရင်ဒီ constitution နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုစနစ်တကျပြင်ဆင်တယ်မကားဘဲနဲ့ကျွန်တော်တို့သုံးလဲသုံးရမယ်အဲ့ဒါမှဖြစ်မချင်းမနဲ့ပြန်မှာတခုခုဖြစ်နိုင်သေးတယ်ဆိုတာကိုပြတ်တတာဖြစ်တယ်ဆိုတော့အဲ့ဒီဟာကိုကြည့်ပြီးမှကျွန်တော်တို့ကပြန်လို့မရသေးဘူးလို့ပြောတာဖြစ်တယ
်ဟုတ်ကဲ့အဲ့တော့ဒီအမေရိကန်မှာရှိတဲ့ဒီ BACI ပေါ့နော
်ဟုတ်ကဲ့
မြန်မာအမေရိကန်ဒီလူမှုအတိုင်းဝန်အသင်းအနေနဲ့ကရောမြန်မာပြည်ထဲမှာရှိတဲ့ဒီလိုစစ်ပြေးရှောင်ဒုက္ခသည်တွေအတွက်ဘာတွေကူညီနေတာရှိပါလ
ဲပထမဆုံးကြတော့ကျွန်တော်နိုင်ငံတကာရဲ့ပြီးတော့မှဒီအမေရိကန်နိုင်ငံရဲ့ဒီအချိန်နေအတိတ်အမှန်ကန်ကိုသိပြီးတော့မှအကောင့်ဆို policy နဲ့အကောင့်ဆိုစုဖြတ်ချက်တွေချနိုင်ဖို့ကျွန်တော်တို့ကအခြေအခြေကျွန်တော်တို့ maintain လက်ထိုင်တယ်ဒီ solution မှာ၃ခုရှိတယ်တစ်ခုက resettlement ပေါ့လေဒီတတရားနိုင်ငံ resettlement လုပ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မြန်မာကလာတဲ့ community နဲ့အောင်မြင်ရအောင်မြင်ကြောင်းကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့မှပံ့ပိုးပေးတယ်ဆိုတော့ကျွန်တော်တို့ပါဝင်ချက်က comprehensive လို့ဆိုလို့ရတယ်လို့ကျွန်တော်တို့ထင်တယ်ဟုတ်ကဲ့
ဒါတော့ BACI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစလိုက်အီလိုက်ဇာဗာနီဖြစ်ပါတယ်ချင်းတိုင်းသားဒုက္ခသည်တွေဟာနိုင်ငံတကာမှာ6,000+ ရှိတယ်လို့ခန့်မှန်းရပါတယ်ခင်ဗျာအခုတော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်တရုတ်နိုင်ငံအတွက်ပထမဆုံးပြပရင်းနှီးမြှုပ်နှံမှုဥပဒေကိုထိတ်တန့်ဥပဒေပြုအဖွဲ့ကဒီသတင်းမှတ်တဲ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်တရုတ်နဲ့အမေရိကန်တို့ကွန်သွယ်ရေးသဘောတူညီမှုရရှိဖို့ညှိနှိုင်းနေချိန်မှာပေါ်ထွက်လာမဲ့ဒီဥပဒေဟာအပြူသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့ပြည်ပြည်စုံကောင်းမွန်ခြင်းမရှိဘဲစိုးရိမ်စရာတွေရှိနေသေးတယ်လို့သုံးသပ်နေကြပါဗျာ။ VOE သတင်းတော့ Baylight ဒီဘေကျင်းမြို့တော်ကနေပေးပို့တဲ့သတင်းကိုဦးကျော်စံသာရှင်းပြမှာပါ
။တရုတ်နိုင်ငံမှာနိုင်ငံပိုင်းစီးပွားရေးစနစ်ကိုဘယ်လိုဖွင့်ပေးလာမလဲ၊ဘလောက်အချိန်မြန်မြန်ဆန်ဆန်ဖွင့်ပေးနိုင်မလဲဆိုတာဆက်စုနှစ်နှစ်ချီပြီးစောင့်စားခဲ့ရပြီးတော့ဖွင့်ပေးလာတော့လည်းပဲမျှော်လင့်ချက်အတိုင်းဖြစ်မလာခဲ့ပါဘူး။အခုပေါ်ထွက်လာတဲ့နိုင်ငံသားယင်းနှမြုံနှမှုဥပဒေဆိုတာလည်းပဲထုံနှင်းနေနေပဲဖြစ်ပါတယ်။ဒီဥပဒေကိုတရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သွယ်ရေးများအသင်းကကြိုဆိုလိုက်ပြီးဒါဟာယင်းနှမြုံနှမှုပတ်ဝန်းကျင်တွတ်တဲ့အောင်အထူးမှုတရားဖြစ်တယ်နှစ်လိုပဲရပဲလို့ပြောကြပါတယ်။ဒါ့ပေမဲ့ဒီလောက်အရေးကြီးတဲ့ဥပဒေကိုနိုင်ငံသားကယင်းနှမြုံနှမဲ့သူတွေအပါအဝင်သက်ဆိုင်တဲ့လူတွေအားလုံးနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးညှိနှိုင်းခြင်းမရှိဘဲပြတ်ထန့်လိုက်တာဟာစိုးရိမ်စရာပဲလို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဥပဒေရဲ့အစောပိုင်းမူတရက်ကတော့2015မှာထွက်ပေါ်လာခဲ့ပြီးပြန်လည်သုံးသပ်ရင်းရဆိုင်သွားခဲ့တာပါ။အဲမကြသေးမီကမှပြန်လည်ထွက်ပေါ်လာတဲ့ဒီဥပဒေမှာတော့အစုံနှုံတွေပူပြီးရေပူရကြတယ်တိကျပြတ်သားမှုလိုအပ်နေတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ပထမမူကြမ်းမှာကြည့်မယ်ဆိုရင်ပုံမှန်ပေါင်း182ခုရှိခဲ့ပေမဲ့အခုဥပဒေမှာတော့ပုံမှန်40ခုပဲပါဝင်ပါတော့တယ်။တချို့ကတော့လည်းဒါဟာဥပဒေကြမ်းကိုအတည်ပြုရတာမြန်ဆန်စေလိမ့်မယ်တိကျပြတ်သားမှုမရှိဘဲရေပူရဆန်နေတဲ့အတွက်အစိုးရအဖို့လုံထုံးလုံနည်းတွေချမှတ်တဲ့နေရာမှာပူပြီးလူသာလွန်းသာဖြစ်စေနိုင်တယ်လို့သုံးသပ်ကြပါတယ်လက်စတာရော့စ်ဟာတရုတ်ပြည်ဆိုင်ရာအမေရိကန်ကုန်သွယ်ရေးများအသင်းမူဝါဒရေးရာအကြီးအကဲဖြစ်ပါတယ
် The law is phrased and is drafted with very general provisions there are a number of things that are not covered in there like for example what percentage
အမြဲရေးပူရကြတဲ့ပြဋ္ဌာန်းချက်တွေနဲ့ရေးဆွဲထားတဲ့ဥပဒေဖြစ်ပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုဗနယာကိုင်းလုံးဆိုတဲ့ကိစ္စအချက်လက်တွေမပါပါဘူး။နောက်စိုးရိမ်စရာတစ်ချက်ကတော့ကုမ္ပဏီပူးပေါင်းဆောင်ရွက်တာမျိုးမဟုတ်ဘဲတခြားကုမ္ပဏီရဲ့စုရှယ်ယာဝယ်ယူမဲ့ကိစ္စမျိုးမှာတော့လုံခြုံရေးသုံးသပ်စစ်ဆေးရမယ့်ကိစ္စဖြစ်ပါတယ်။ဒါတွေကမလိုဘူးလို့ထင်ပါတယ
်။ဒီဥပဒေမူစစ်ဟာအမေရိကန်နဲ့တရုတ်တို့ကုန်သွယ်ရေးသဘောတူညီမှုရရှိရေးအတွက်ကြိုးပမ်းနေခြင်းအစဉ်အဟုန်နဲ့ပေါ်ထွက်လာတာပါ။နိပညာအတင်းအဓမ္မလွှဲပြောင်းယူရေးကိစ္စမျိုးကိုဘယ်လိုကင်တွယ်မယ်ဆိုတဲ့ပြဋ္ဌာန်းချက်ပါရှိပေမဲ့နိုင်ငံပိုင်းလုပ်ငန်းတွေအတွက်အစိုးရကအထောက်ပံ့ပေးတဲ့ကိစ္စမျိုးကိုတော့ဘယ်လိုဖြစ်ရှင်းမယ်ဆိုတာပြောထားခြင်းမရှိပါဘူးတကယ်တော့ဒါဟာအမေရိကန်နဲ့ဆွေးနွေးညှိနှိုင်းတဲ့ကိစ္စတွေကိုဘယ်လိုဖြစ်ရှင်းမယ်ဆိုတဲ့စနစ်ကိုတစ်စိတ်တစ်ပိုင်းအဖြစ်ချမှတ်ထားတာဖြစ်တယ်လို့တရုတ်ပြည်ဆိုင်ရာဥရောပကုန်သွယ်ရေးများအစင်ဥက္ကဋ္ဌမက်ထာဘွန်ကဆိုပါတယ်
More than a law, it's a document of state's principles, and it states exactly the principles that we would like to hear, and it states the principles.
ဒါဟာဥပဒေတစ်ခုဆိုတာထက်ကျွန်တော်တို့ပြည်ပရင်းနှီးမြှုပ်နှံသူတွေကြားကျင်နေကြတဲ့မူဝါဒတချို့ကိုဖော်ပြတဲ့အထောက်အထားတစ်ခုလည်းဖြစ်ပါလေ အမေရိကန်စစ်စာရေးသမားတွေကိုတရုတ်ဘက်ကစာနဲ့ပေနဲ့ရေးသားပြလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့တကယ်အကောင့်ထဲပေါ်လာတော့မှအခိုင်အမာအတည်ပြုနိုင်မှာပါ
။နောက်ထပ်စိုးရင်ရာတစ်ခုကတော့အမျိုးသားလူမျိုးရေးစုတော်ကကြဲကြဲပြန့်ပြန့်သုံးသပ်မယ်ဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဝါရှင်တန်အခြေစိုက်စီးပွားရေးအတိုင်ပင်ခံအော်စတင်လော်ဘီကထောက်ပြပါတယ်။လူမျိုးရေးဝက်ဘ်ဆိုက်တစ်ခုဖြစ်တဲ့ Lawfare မှာမကြသေးမီကသူရေးခဲ့တဲ့ဆောင်းပါးထဲမှာပြည်ပကုမ္ပဏီများသည်အမျိုးသားလူမျိုးရေးသမဟုတ်ပြည်သူလူထုအကျိုးစီးပွားအတွက်အန္တရာယ်မဖြစ်စေရလို့တရုတ်ဥပဒေမှာထည့်သွင်းထားတဲ့အချက်ဟာသုံးသပ်သင့်တဲ့ကိစ္စတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ဆက်လက်ပြီးတော့ဒီပြဋ္ဌာန်းချက်တွေဟာနိုင်ငံတော်နဲ့တရုတ်ကွန်မြူနတီပါတီတို့အဖို့ယင်းနှိမ့်နှံရေးကိစ္စတွေမှာကြဲကြဲပြန့်ပြန့်ဝင်ဆွဲခွင့်ပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးအရာအကဲဆက်တဲ့ကိစ္စတွေကိုဆောင်ရှားကြဖို့နိုင်ငံသားယင်းနှိမ့်နှံသူတွေကိုအချက်ပြလိုက်တာလည်းဖြစ်တယ်လို့သူရဲ့ဆောင်းပါးမှာရေးသားထားပါတယ်။လက်စတာရော့စ်ကတော့ဒါဟာအပူဆောင်းထားတဲ့အခက်အခဲတစ်ခုလို့ဖြစ်နေပြီးဒီအချက်ကိုဘယ်အတိုင်းဒါထိကျင့်သုံးရမယ်ဆိုတာလည်းပဲအကန့်အသတ်မထားရှိဘူးလို့ဆိုပါတယ်။ဒါကြောင့်တရုတ်ပြည်ရဲ့ပြပရင်းနှီးမြှုပ်နှံမှုဥပဒေဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ခုဖြစ်ပေမဲ့ထိရောက်မှုစိတ်မရှိတာပဲစိုးရင်ပွဲတွေသာပေါ်ထွက်လာစေတယ်လို့ပြောရမှာဖြစ်ကြောင်းပါခင်ဗျာ။
ဒါတော့ဦးကျော်စံသာတင်ပြခဲ့တာပါခင်ဗျာအခုတခါနားဆင်ရမှာကထိုင်းနိုင်ငံမှာအခုတနင်္ဂနွေမတ်လ24ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီကိုယ်စားလှယ်တွေဘယ်လိုမဲဆွယ်နေကြသလဲဆိုတဲ့အကြောင်းကိုမတ်စုမြန်မွန်ပြောပြမှာပ
ါဘရင်တွေကစားကြတဲ့အားကစားနည်းလို့တင်စားပြောကြတဲ့ပိုလိုပြိုင်ပွဲကိုထိုင်းနိုင်ငံမှာမတ်လ24ရက်နေ့အထိကျင်းပနေပါတယ်တရုတ်နိုင်ငံအခြေစိုက်ဟူရန်သူတေသနအဖွဲ့ရဲ့အခုနောက်ဆုံးလေ့လာချက်အရထိုင်းနိုင်ငံမှာကတိကျွယ်ဘီလျံနာအယောက်50ရှိပါတယ်ဒီအရေအတွက်ဟာပြင်သစ်ဂျပန်စင်ကာပူနိုင်ငံတွေမှာရှိတဲ့ဘီလျံနာအရေအတွက်ထက်ပိုများပါတယ်ဘီလျံနာအများဆုံးရှိတဲ့နိုင်ငံစည်းရင်းမှာထိုင်းနိုင်ငံကနံပါတ်6ရှိပါတယ်တစ်ချိန်တည်းမှာပဲထိုင်းနိုင်ငံရဲ့စည်းရဲချမ်းသာကွာဟမှုကလည်းအတော်ကိုကြီးပါတယ်ဒါကြောင့်မတ်လ24ရက်တနင်္ဂနွေနေ့ကျင်းပမဲ့ရွေးကောက်ပွဲမှာလူဒန်းစားကွာဟမှုကအလေးပေးဆွေးနွေးမဲဆွယ်စရာဖြစ်နေပါတယ်ရွေးကောက်ပွဲဝင်ကြမဲ့နိုင်ငံရေးပါတီတွေအားလုံးကဝင်ငွေတိုးစေရေးနဲ့မညီမျှမှုတွေကိုတိုက်ဖြတ်မယ်ဆိုတဲ့ကတိတွေပေးပြီးမဲဆွယ်နေကြပါတယ်future forward ဆိုတဲ့နိုင်ငံရေးပါတီသစ်ရဲ့ခေါင်းဆောင်တရာထွန်ဆိုရင်အောက်ခြေလူဒန်းစားရီစီအထီသွားပြီးမဲဆွယ်နေပါတယ
် the gap between the rich and the poor in Thailand is among the worst in the world according to credit suisse report we are number 1
ထိုင်းနိုင်ငံရဲ့စင်းချမ်းသာကွာမှုကကမ္ဘာပေါ်မှာအဆိုးဆုံးဖြစ်ပါတယ် credit suisse ဘဏ်ကြီးရဲ့အစီအကံစာရဆိုရင်စီးပွားရေးမညီမျှဆုံးနိုင်ငံမှာထိုင်းကနံပါတ်1ဖြစ်နေပါတယ်ဒါကနိုင်ငံအတွက်တကယ်ပြဿနာကြီးပါ
ထိုင်းနိုင်ငံရဲ့ချမ်းသာကြွယ်ဝမှု80ရာခိုင်နှုန်းလောက်ကိုလူဦးရေရဲ့20ရာခိုင်နှုန်းလောက်ကသာထိမ့်ချုပ်ပိုင်ဆိုင်ထားတယ်လို့တချို့နိုင်ငံရေးပါတီတွေကလည်းထောက်ပြမဲဆွယ်နေကြပါတယ်။ Future Forward Party ခေါင်းဆောင်ကတော့အခုလိုလူမှုအတိုင်းဝိုင်းကြားမညီမမျှဖြစ်နေတဲ့ပြဿနာကြီးကိုဒီတိုင်းဆက်ထားရင်မတည်ငြိမ်မှုတွေဖြစ်လာလိမ့်မယ်လို့ပြောပါတယ်
။ The consequence of prolonging this problem would be the social stability. I think people are upset.
ဒီဒေသကြီးကိုရေရှည်မရှင်းဘူးဆိုရင်လူမှုအတိုင်းဝိုင်းမှာမတည်ငြိမ်မှုတွေဖြစ်လာပါလိမ့်မယ်။လူတွေကသူတို့ဘဝအခြေအနေကိုစိတ်ညစ်နေကြတယ်လို့ကျွန်တော်ထင်တယ်။တာမန်ပြည်သူတွေရဲ့ဘဝတွေတိုးတက်မလာတာဆယ်စုနှစ်နဲ့ချီကြာနေပြီမို့။ဘာကြောင့်ဒီလိုဖြစ်နေရသလဲဆိုတာနားမလည်နိုင်ဖြစ်နေကြပါတယ်
။တော်ဝင်မိသားစုအပေါ်သစ္စာခံတဲ့နိုင်ငံရေးပါတီစစ်တပ်ဖက်ရိမ့်တဲ့နိုင်ငံရေးပါတီနဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်းနာဝတ်ရဲ့နောက်လိုက်အများကြီးမလုံးတွေပေးတတ်တဲ့နိုင်ငံရေးပါတီတွေသာနိုင်ငံရေးလောကကိုလွှမ်းမိုးထားတဲ့ထိုင်းနိုင်ငံမှာတနာသောနဲ့ Future Forward Party ကတော့လူထုအတွက်စဉ်စားရွေးချယ်စရာပါတီအသစ်ဖြစ်နေပါဗျ။ကိုရိုင်းကဘီလျံနာတတိယတယောက်ဖြစ်တဲ့တနာသောကိုလည်းထိုင်းလူငယ်လူလတ်ပိုင်းတွေကတော်တော်လေးထောက်ခံအားပေးကြပါဗျ။သူသာဝင်ကြီးချုပ်အဖြစ်ရွေးခံရမယ်ဆိုရင်အောက်ခြေလူဒန်းစားတွေအတွက်အခွင့်အလန်းပွင့်စေဖို့စနစ်ပြောင်းမယ်လို့တနာသောကပြောပါဗျ။
Middle class people they don't have access to opportunities. They don't have access to capitals. So the
လူလက်ဒန်းစားတွေအနေနဲ့ကအခွင့်အလမ်းတွေကိုလက်လန်းမမိနိုင်ကြပါဘူး။အရင်းနှီးမတည်ဖို့အခြေအနေမပေးကြပါဘူး။အဲဒါကြောင့်စနစ်ကြီးကိုအသေးချာစီမံခန့်ခွဲနိုင်ဖို့သိအရေးကြီးပါတယ်။ဈေးကွက်မှာလိုဝကြီးအုပ်ထားကြတဲ့စနစ်ကိုဖျက်ဆီးပစ်ဖို့လိုပါတယ
်။ရွေးကောက်ပွဲမဲဆွယ်ကိရိတွေကလက်တွေဘလောက်ဖြစ်လာမလဲဆိုတာကတော့အခုအချိန်မှာကြိုတင်ပြောဖို့စောနေပါသေးတယ်။ထိုင်းနိုင်ငံမှာစစ်အစိုးရအာဏာသိမ်းခဲ့ပြီးတဲ့နောက်၅နှစ်အတွင်းပထမဆုံးကျင်းပမဲ့အထွေထွေရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီတွေအကြိတ်အနဲမဲဆွယ်နေကြချိန်မှာထိုင်းလူမှုအတိုင်းအဝိုင်းတွေကလူနည်းစုထိတ်တန့်အလွာလူချမ်းသာတွေကတော့ဝေကောင်းဆလာတွေဝဲရှမ်ပိန်အရက်တောက်ပြီးပိုလိုကစားပွဲကိုကြည့်နေကြပါရဲ့ရှင်
။ထိုင်းရွေးကောက်ပွဲအခြေအနေကိုမှန်းစုမြန်မွန်ပြောပြသွားတာပါ။ အခုတော့အင်ဒိုနီးရှားနိုင်ငံချင်းနေပါအင်ဒိုနီးရှားနိုင်ငံမှာတရားမဝင်ရွှေတူးပေါ်တဲ့လုပ်ငန်းတွေထောင်ထဲချီရှိပြီးရွှေတွင်းပြိုကျမှုကနေအသက်အန္တရာယ်ဆိုးရိမ်နေရပါတယ်ရွှေတူးပေါ်ရေးလုပ်ငန်းမှာလုံခြုံစိတ်ချရာရေးနဲ့ကျန်းမာရေးအရလိုအပ်ချက်တွေကိုလိုက်နာဖို့အင်ဒိုနီးရှားအနာဘန်တွေကပြောနေပေမဲ့အစိုးရရဲ့သတ်မှတ်ချက်ကိုလိုက်နာမှုသိမ့်မရှိကြတဲ့အကြောင်းအမန်ဒါစစ်ဟာတာရဲ့သတင်းပေးပို့ချက်ကိုကိုကြောင်လင်ပြောပြမှာပ
ါအင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမြောက်ပိုင်းမှာမလာချောင်းနေတော့ကတရားမဝင်တူးဖော်နေတဲ့ရွှေရင်းတစ်ခုပြိုကျခဲ့လို့ပိတ်မိနေသူ34ဦးကိုကယ်ဆယ်ရေးသမားတွေကကယ်ထုတ်ခဲ့ရပါတယ်ဒါပေမဲ့လည်းအဲ့ဒီသူတွေက18ဦးပဲအသက်ရှင်ပါတယ်နောက်ထပ်လူတွေဒါဇင်နဲ့ချီပြီးတော့တွင်းထဲမှာပိတ်မိနေတော့မယ်လို့အာဏာပိုင်တွေကယုံကြည်ထားပါတယ်အဲ့ဒီရွှေရင်းပြိုကျတဲ့ကိစ္စကဖေဖော်ဝါရီလကုန်ပိုင်းမှာစခဲ့တာပါရွှေရင်းမှာကာယံထားတဲ့တပ်သားထုတ်တန်းတွေကြိုးကြရာကနေရွှေရင်းပြိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့2018ခုဇွန်လတုန်းကလည်းအဲ့ဒီဆူလာဝေစီကျွန်းမြောက်ပိုင်းမှာပဲတရားမဝင်ရွှေရင်းတစ်ခုပြိုကျခဲ့လို့လူ6ဦးသေဆုံးခဲ့ရပါတယ်။အဲ့ဒါဖြစ်ပြီးလို့နောက်နှစ်ပတ်အကြာမှာပဲအနောက်လမ်ဘော့ပြည်နယ်ကရွှေရင်းတစ်ခုထပ်ပြိုကျပါတယ်။အဲ့ဒီမှာကာဗွန်မိုနောက်ဆိုက်တန်ငွေ့စိတ်တင်လို့တွင်သမား13ဦးသေဆုံးခဲ့ရပါတယ်။တရားမဝင်ရွှေတူးဖော်မှုတွေကအသက်အန္တရာယ်ကြီးမားတယ်လို့စွန့်အင်းနဲ့တယန်ဇာတဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးစရီရဟာဂျိုကပြောပါတယ်
မတ်ဒါပူညာဘီတုံကဲဘီဆက်တန်ရက
န်ရွှေရင်းတွေမတော်တဆပြိုကျနိုင်တဲ့အန္တရာယ်ကတော်တော်ကြီးမားပါတယ်ဥမာဆိုရင်ရွှေတွင်းတွေတူးတဲ့အခါမြေပြိုမကျနိုင်အောင်ကာယံနဲ့ထုတ်တွေတန်းတွေကခိုင်ခိုင်မာမာရှိရမယ်တေးချတဲ့အတိုင်းအထွာတွေရှိရပါလိမ့်မယ်ဒါပေမဲ့လည်းပြိုကျခဲ့တဲ့ရွှေတွင်းမှာတော့ထုတ်တန်းတွေကအဝင်ဝမှာပဲရှိနေတာပါအ
င်ဒိုနီးရှားနိုင်ငံတက်တော်နဲ့သဘာဝပတ်ဝန်းကျင်ဝန်ကြီးဌာနရဲ့စီးရင်အရအင်ဒိုနီးရှားနိုင်ငံကနေရာပေါင်း352ခုမှာတရားမဝင်ဓာတ်သတ္ထုတူဖော်နေကြတဲ့မိုင်းတွင်တွေ8663ခုရှိတယ်လို့ဆိုပါတယ်အဲ့ဒီမိုင်းတွင်တွေရဲ့အကျယ်ဝန်းစုစုပေါင်းဟာဧကတန်းကျော်ရှိတာပါအဲ့ဒီထဲမှာ25ရာခိုင်နှုန်းလောက်ကရွှေတွင်းတွေဖြစ်ပါတယ်တရားမဝင်ရွှေတွင်းတွေကများသောအားဖြင့်ဒေသတွင်းအစုဖွဲ့တွေကလုပ်ကင်ကြတဲ့လုပ်ငန်းငယ်စားတွေဖြစ်ကြပြီးအဲ့ဒီလိုလုပ်ငန်းတွေအတွက်တရားဝင်လိုင်စင်ရဖို့ကတော်တော်ရှုပ်ထွေးခက်ခဲတယ်လို့အင်ဒိုနီးရှားသိပ္ပံပညာဌာနကအကြီးတန်းသုတေသီအဝီဇာအာမန်ကပြောပါတယ
်Bergantung pada pandangan dan persepsi orang.
Tidak akan dilakukan data itu tupoi lengan ngeri itu. Tiawin lisen yabuga dodor kabare, cengle dodor jabare. Lisen itu yabu nitwine chi sanga dadaba. Shwe ture durega turu lengan gu tiawin mepit cengja busura mahobau.
Indonesia suaga tidak akan dilakukan mainwine itu. Lisen tupoi nai mare. Tapi me suaga cica biro lengjong secara tupoi mure piye. Luar cede gu laina balik me.ဆိုရင်ဝင်းထာနာညွန်ကြိုင်မူစရီရဟာဂျိုကတော့လိုင်စင်ရဖို့ကအချိန်14ရက်လောက်ပဲကြာတာပါလို့ဆိုပါတယ်
။ဒါလမနမ်ဘန်ရာမရကတိဒါမီဂူတီကိုင်တာပတ်တမ်ဘန်ရဲ့
ပုံမှန်အားဖြင့်လိုင်စင်ရဖို့ကအချိန်နှစ်ပတ်လောက်ပဲကြာတတ်တာပါ။ဒါပေမဲ့တူဖော်ရေးလုပ်ငန်းတွေရဲ့လိုအပ်ချက်တွေအတိုင်းတတ်မှတ်ချက်တွေအတိုင်းကိုက်ညီရပါလိမ့်မယ်။ကျွန်တော်တို့ဘက်ကဒီမိုင်းတွင်းရဲ့သဘောတဘာဝကိုအရင်တိုင်းထွာစစ်ဆေးဖို့လိုအပ်ပါတယ်။ဘာဓာတ်သတ္ထုထွက်မှာလဲ၊ကြောင်မီးသွေးလား၊ရွှေလား၊ဘလောက်များများထွက်မှာလဲ။ဒါတွေကိုသိရပြီးမှလိုင်စင်ထုတ်ပေးမှာပ
ါပြည်ထနာကအစိုးရရဲ့တိုင်းထွာတွက်ချက်မှုတွေကအချိန်ကိုကြာစေတဲ့အဓိကချက်ပါပဲတကယ်လို့အဲ့ဒီတွင်းကထွက်မဲ့ဓာတ်သတ္ထုတွေကအစိုးရကသတ်မှတ်ထားသလောက်အလုံးလောက်မရှိနိုင်ဘူးဆိုရင်လဲလိုင်စင်ချမပေးပါဘူးအစိုးရဘက်ကဒီလိုလုပ်ရတာကလည်းတူးဖော်သူတွေကနည်းနည်းရှိလဲတူးကုံသွားရင်တခြားတနေရာကိုရွှေ့ပြီးတော့ထပ်တူးတက်ကြလို့ပါဒီလိုလုပ်ကြတာတွေကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေပါတယ်တုံတယုံတူးပြီးတော့မထွက်ရင်နောက်တနေရာကိုထပ်ရွှေ့သွားပြီးတဲ့နောက်တူးထားခဲ့တဲ့နေရာအဟောင်းမှာတဘောပဝင်းကျင်မပျက်စီးအောင်ပြန်ပြီးတော့လှုပ်ဆောင်ပေးရမယ်ဆိုတော့အစိုးရရဲ့တမတ်ချက်ရှိပါတယ်ဒါပေမဲ့လည်းတရားမဝင်တူဖော်သူတွေကတူပီးသားနေရာဟောင်းကိုဒီတိုင်းပဲထားခဲ့ကြတာပါသူတို့ရဲ့တူဖော်ရေးလုပ်ငန်းတွေမှာဗရားနဲ့ဆိုင်ယာနိုက်ဆိုတဲ့လူကိုအနေရဖြစ်စေတဲ့ဓာတ်တွေကိုအသုံးပြုကြတာကြောင့်လဲတဘောပဝင်းကျင်ကိုထိခိုက်ပျက်စီးစေတယ်လို့ဆိုတာတောင်းရှိသူတွေကပြောပါတယ်ဒီလိုတဘောပဝင်းကျင်ပျက်စီးမှုတွေကိုထိန်းသိမ်းကာကွယ်ဖို့လဲအစိုးရဘက်ကငွေကြေးအမြောက်များသုံးစွဲနေရတယ်လို့ဆိုပါတယ်လို့စေချင်မှာတော့တရားမဝင်ဓာတ်သတ္ထုတူဖော်မှုတွေကိုအစိုးရကထိထိရောက်ရောက်မကင်တွယ်နိုင်ပဲဖြစ်နေတာကြောင့်တဘောပတ်ဝန်းကျင်ပျက်စီးမှုတွေနဲ့မိုင်းတွင်းမတော်တဆဖြစ်မှုတွေထိခိုက်ပျက်စီးမှုတွေကလည်းအင်ဒိုနီးရှားမှာဆက်ပြီးတော့ရှိနေတော့မဲ့ဖြစ်နေပါတယ်
။အင်ဒိုနီးရှားကရွှေတူးလုပ်ငန်းနဲ့ NDA တွေအကြောင်းကိုကြောင်လင်ပြောပြသွားတာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ30 40 48အပြင်လိုင်းလက်မီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကန္တာတင်ဆက်တဲ့ခါမှာတော့
တောက်ကြအားနည်းတဲ့ယောဂါကြီးဖြစ်လာပြီးဆိုရင်ပြီးရဲ့လက္ခဏာတော့စာပိုင်းမှာတော့မတိပါဘူး။ဒါပေမဲ့တစ်ဖြည်းဖြည်းဒီလဲလာမယ်
။မကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါမယ်။ကင်ဆာယောဂါဟာကမ္ဘာမှာလူအသေးပြောက်အများဆုံးယောဂါတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။2018ခုနှစ်မှာကင်ဆာဖြစ်ပွားသူဦးရေ200,000နီးပါးရှိပြီးကင်ဆာကြောင့်သေဆုံးသူ600,000ကျော်ရှိပါတယ်။ဒါပေမဲ့အခုခေတ်မှာတိုးတက်လာတဲ့နည်းပညာတွေကိုသုံးပြီးကင်ဆာယောဂါကိုအလွယ်တကူရှာဖွေဖော်ထုတ်လာနိုင်တဲ့အတွက်အသေးအပြောက်ကရော့ကျလာတဲ့အကြောင်း Calvin Nosh ပြောပြတဲ့သတင်းကိုမမ်းမြသဇင်အောင်ကပြောပြမှာပါ
။ကင်ဆာယောဂါဟာကမ္ဘာမှာလူအသေးအပြောက်အများဆုံးယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်ပေမဲ့ယောဂါကိုကြိုတင်ရှာဖွေဖော်ထုတ်နိုင်ရင်အသက်ရှင်ဖို့အခွင့်အလမ်းများကြီးရှိပါတယ်။တချို့နေရာဒေသတွေမှာတေချာလေ့ကျင့်သင်ကြားထားတဲ့ယောဂဗီဒပညာရှင်တွေမရှိတဲ့အတွက်ယောဂါကိုစောစောစီးစီးရှာဖွေဖော်ထုတ်နိုင်မှုခက်ခဲပါတယ်။ယူဂန္ဒာနိုင်ငံမှာအခုစမ်းသပ်အသုံးပြုနေတဲ့တိုင်းနီးလို့ခေါ်တဲ့ကင်ဆာယောဂါရှာဖွေရေးကိရိယာကဒီအခက်အခဲကိုဖြေရှင်းပေးနိုင်မယ်လို့မျှော်လင့်ရပါတယ်။ဒီကိရိယာကိုစမ်းသပ်နေတဲ့အဖွဲ့ထဲမှာပါဝင်တဲ့ယူဂန္ဒာကူးစက်ယောဂါဌာနကဒေါက်တာအဂရီဆမ်မရီကအခုလိုပြောပါတယ်
။ When someone comes to us with the skin showing possible signs of the cancer, we take off a tissue.
ကျွန်တော်တို့စီကိုကင်ဆာတန်တရားလူနာတယောက်ရောက်လာရင်သူ့တ िश ူအသားစာတွေက DNA မျိုးရိုးဗီဇကိုယူပြီးဆက်ထက်ထည့်စစ်လိုက်ပါတယ်။ကင်ဆာယောဂါရှိမရှိနဲ့ရှိရင်ဘယ်အဆင့်ရောက်နေပြီလဲဆိုတာဒီဆက်က2နာရီအတွင်းမှာရှာဖွေဖော်ထုတ်ပေးနိုင်ပါတယ
်။ဒီဆက်ကအဖြေကိုလည်းအမှားမရှိသလောက်နှီးပါဖော်ထုတ်ပေးနိုင်တယ်လို့တိုင်းနီကရိယာကိုဥဆောင်စမ်းသပ်နေတဲ့ယောဂဗီဒပညာရှင်ဒေါက်တာရောဘတ်လူကန်ဒီကပြောပါတယ်
။ I'm looking at tiny giving us a margin of over about 1%
ဒီဆက်ရဲ့နီးစနစ်ရအဖြေမတာမရှိသလောက်ပါပဲ။မာရင်တော့တရာခိုင်တော့အောက်လောက်ပဲရှိမယ
်။လက်ရှိမှာတော့ဒီဆက်ကို HIV virus ပိုးကြောင့်ခန္ဓာကိုယ်ခုခံအားကျဆင်းမှုနဲ့ဆက်နွယ်နေတဲ့အရေးပြားကင်ဆာယောဂါတွေကိုရှာဖွေဖော်ထုတ်ဖို့စမ်းသပ်နေပါတယ်။ဒါကကနဦးစမ်းသပ်နေတဲ့အစ်စ်မဲဖြစ်တယ်လို့သုတေသနပြုစမ်းသပ်နေသူတွေကပြောပါတယ်
။ If you have DNA in a cell,and that cell is cancerous.
မျိုးဗီဇဆဲထဲမှာကင်ဆာဖြစ်စေနိုင်တဲ့ဆဲကိုတွေ့ရဆိုရင်ဒီ tiny cell ကိုအသုံးပြုပြီးကင်ဆာယောဂါရှိမရှိရှာဖွေဖော်ထုတ်နိုင်ပါတယ်
။ဒီကင်ဆာယောဂါရှာဖွေရေးကိရိယာကိုနောက်9နှစ်ကာလအတောအတွင်းမှာဈေးကွက်ထဲမှာရောင်းချပေးနိုင်မယ်လို့သုတေသနပညာရှင်တွေကမျှော်လင့်နေကြပါတယ်ရှင
်။တော်ရရှင်များရှင်မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တက်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။မြေလွတ်မြေလက်နဲ့မြေရင်းစီမံခန့်ခွဲမှုဥပဒေကြောင့်အစီအစစ်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဝန်ကမြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ တောဒါရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချမှာပ
ါဒီနေ့မနေ့အတွက်တင်ပြမယ့် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TO2 GET get to get ကယူတာ COLD cold ကအေးတာ FEET feet ကခြေထောက်ဆိုတော့စကွိုက်ထူလုံးရဲ့လုံးကောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့တက်ကရစ် 1605 ခုက Lombard စကပုံကနေလို့တချို့သူတွေတီတို့ကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီးဆိုသူခြေထောက်တွေအေးနေပြီလို့စင်ကြေးပေးလို့ရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မဲအဲ့ဒီအလုတ်ကလည်းခက်မဲသူ့အတွက်အန္တရာယ်ရှိမဲဒုက္ခရောက်စေမဲစွန့်ရမဲဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်။တကယ်ကြတော့လေကျမတို့လူသားတွေအနေနဲ့တခုခုအရေးစွန့်ပြီးလုပ်ရမဲဆိုရင်ချီရီလက်တွေအေးစမြဲဆိုတာလေတော်ရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့ကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခါနာကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ?
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလသန်းရဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ကြောက်ကတ်ကျမ်းမာရေးအပိုင်း1ကိုတင်ပြထားပါတယ်မတ်လ14ရက်နေ့ဟာကမ္ဘာကြောက်ကတ်နေ့ဖြစ်တာနဲ့အညီကြောက်ကတ်ကျမ်းမာရေးအရေးကြီးတဲ့အကြောင်းကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ကြောက်ကတ်ကျမ်းမာရေးကောင်းဖို့ဘယ်လိုကြိုတင်ကာကွယ်ကုသကြရမလဲဆိုတာနဲ့ပတ်သက်ပြီးကြောက်ကတ်နဲ့စီလန်းချောင်းခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ
်โอเคကြောက်ကတ်နဲ့စီလန်းချောင်းခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့အခုမတ်လ14ရက်နေ့ကကမ္ဘာကြောက်ကတ်နေ့ဖြစ်တဲ့အတွက်ကြောက်ကတ်ကျမ်းမာရေးနဲ့ပတ်သက်ပြီးဆရာရေဒီကြောက်ကတ်အားနည်းရခြင်းအကြောင်းရင်းပေါ့ဆရာနော်အဲ့ဒါတွေကိုကျွန်တော်အဓိကပြောချင်ပါတယ်ဆရာအဲ့ဒီခါကျတော့ဒီကြောက်ကတ်အားနည်းရခြင်းကဘာကြောင့်အဓိကဖြစ်ရလဲဆရာ
ကျွန်တော်တို့ဒီကြောက်ကတ်အားနည်းရယောဂဆိုတာကတော့အဓိကကတော့ဒီကြောက်ကတ်ကကောင်းကောင်းအလုံးမလုံးတော့တာကောင်းကောင်းအလုံးမလုံးတော့ဘူးဆိုတဲ့နေရာမှာချက်ချင်းလက်ငင်းဖြစ်သွားတဲ့ကြောက်ကတ်အားနည်းရယောဂရှိတယ်နောက်တစ်မျိုးကတော့သူကနာတာရှိကြောက်ကတ်အားနည်းရယောဂအဲ့ဒီဥစ္စာတွေဘာကြောင့်ဖြစ်ရတာလဲဆိုလို့ရှိရင်ခန္ဓာကိုယ်မှာဥပမာဖြင့်စီဂျိုယောဂခံရှိနေခွေးတို့ယောဂခံရှိနေဒီလိုယောဂခံရှိတဲ့လူတွေဟာနာတာရှိမှကြလို့ရှိရင်သူရဲ့ကြောက်ကတ်ကြီးတစ်ချိန်ချင်းပြတ်ပြီးလာပြီးတော့ကြောက်ကတ်အားနည်းတဲ့ယောဂဖြစ်လာတာပေါ့ဒီပြင်တော့တခြားယောဂတွေဥပမာအများဆုံးမှာကြောက်တယ်လေကြောက်ကတ်မှာကြောက်တယ်ပြင်းမှာကြောက်တယ်အဲ့ဒီယောဂတွေကြောင့်လေမကုပဲနဲ့ထားတယ်နာတာရှိလို့ရှိရင်ကြောက်ကတ်မှလာပြီးတော့မှပြည့်စည်ပြီးတော့မှကြောက်ကတ်အားနည်းတဲ့ယောဂါတွေဖြစ်တတ်ပါတယ် နော်ဒီစီးလိုင်းကောင်းမှမကြခဏပိုးဝင်ပြီးတော့မှဒီစီးပိုးရံတစ်ခုကျောက်ကဲ့ရဲ့အသားကိုဖြတ်ပြီးသေးတာ
ဟုတ်ကဲ့ဆရာအဓိက၃ခုပေါ့နော်စီးကျိုးသွေးတိုးကြောင်ဖြစ်တာရဲ့ဒီကျောက်တဲတာကြောင်ဖြစ်တာရဲ့နော်စီးလိုင်းကောင်းပိုးဝင်တာကြောင်ပေါ့နော်အဲ့ဒါတွေကိုဆရာရေဘယ်လိုသိနိုင်မလဲကြိုပြီးတော့လေစောစောစစ်စစ်ကုသမယ်အောင
်ဒီဒီကျိုးယောဂဆိုတာလေဟိုနာကျင်ရေယောဂမဟုတ်ဘူးဒီလိုယောဂလေနာကျင်ရေယောဂမဟုတ်တော့ဆိုတာစစ်စစ်ကြီးမှလည်းပြီးတာပေါ့နော်အဲ့တော့ဒီကျိုးရရှိသလားဒီလိုယောဂရှိသလားဆိုတာကတော့ပုံမှန်စစ်သေးလိုက်လို့ရှင်တော့သိနိုင်မှာပေါ့ပုံကြီး၎င်းပဲဥပမာကြောက်ကြည့်ရှိနေသလားမရှိဘူးလားဆိုတာလေပုံမှန်စစ်သေးခြင်းအဖြစ်သိနိုင်ပါလေနော်အဲ့တော့ဒီကြောက်ကက်ယောဂရှိမှန်းဘယ်လိုလုပ်ပြီးမလဲပေါ့နော်ဒီကြောက်ကက်အားနည်းတဲ့ယောဂကြီးဖြစ်လာပြီးဆိုရင်ပြီးရဲ့လက္ခဏာတော့အစပိုင်းမှာတော့မသိပါဘူးဒါပေမဲ့တစ်ဖြည်းဖြည်းဥပမာဖြင့်စီးနေလာမယ်ခန္ဓာကိုယ်ရပေါ်ရောင်လာမယ်အဲခြေထောက်ကရောင်မယ်မျက်နှာပေါ်ရောင်မယ်ဒီကပူဆိုးလာလို့ရှိရင်မောကျလာမယ်အလဲတကူပင်ပန်းမယ်ဒီကပူဆိုးလာရင်တော့ကျက်တက်တာလို့ဒီလေတာလို့ဒီလောက်ကြီးဖြစ်သွားနိုင်ပါလေ။အဲ့ဒီအဆင်းရောက်သွားပြီဆိုရင်တော့ကြောက်ကအားနေတဲ့ယောဂါတော်တော်လေးပြင်းထန်တဲ့အဆင်းလို့ပြောနိုင်ပါ
။ဟုတ်ကဲ့ဆရာကြီး။အခုလိုဒီယောဂါပြင်းထန်တဲ့အဆင်းမရောက်ခင်ပါပေါ့နော်။ဆရာကပြောတဲ့ဒီပထမပိုင်းဒီလက္ခဏာတွေဒီမှာစီးနေတာတို့ဖော်ရောက်တာတို့ပေါ့နော်။အဲ့ဒါတွေဖြစ်လာချိန်မှာအ мян ဒီဆရာဝန်နဲ့ပြပြီးတော့ကုသမှုခံယူဖို့လိုတာပေါ့ဆရာနော်
။ဟုတ်ပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့ကုသမှုအနေထားဆရာရေပွေးရအဖြစ်ပေါ့နော်။ဟိုရှင်းရှင်းတိုတိုလေးရှင်းပြလို့ရမှာဆရာ
။ဒါနဲ့အနေထားမှာတော့ဓမ္မတိကတော့ယောဂါရဲ့အမိတက်ဖို့လိုတာပေါ့နော်။ဥပမာအဖြစ်လူနာတယောက်ကဒီကြောက်ကအားနေတဲ့ယောဂါရှိနေပြီဆိုလို့ရှိရင်ကျွန်တော်ကဘာကြောင့်ကြောက်ကအားနေရတယ်လဲအဖြေရှာဖို့လိုတယ်။ဥပမာဒီလိုယောဂါအခန်းရှိနေတယ်၊ဒီလိုယောဂါအခန်းရှိနေတယ်၊ဒီယောဂါတွေကိုတိကျမကုထားဘူးဆိုရင်ကျွန်တော်ကဒီယောဂါကိုတိကျကုသဖို့လိုပါတယ်။ဒီပေါင်းခြင်းတွေတိကျထိန်းဖို့လိုတယ်၊ဒီကြိုထိန်းဖို့လိုတယ်။
ဟုတ်ကဲ့ဆရာကြီးဒီကြောက်တဲတာနဲ့ပတ်သက်လို့ဆရာကြီးဘယ်လိုကာကွယ်နိုင်တဲ့အနေအထားရှိလဲ
။ကြောက်တာမှကြောက်ရှိတယ်။နောက်ကြောက်တယ်လေ။ဒီလမ်းကြောင်းမှကြောက်တယ်လေ။ဒီပြင်မှကြောက်ပြီးပိတ်နေ။ဆိုရင်လေဒါကိုဒါဖြည်းဖြည်းချာချာစောစောစီးစီးကုဖို့လိုပါတယ်။တချို့ကကြတော့ကြောက်တာမှကြောက်ရှိနေတယ်။ဒီပြင်မှကြောက်ပိတ်နေတယ်လေ။ဒါတင်မှုဉာဏ်မရှိတဲ့အကြောင်းသူကမသိဘူး။မသိတဲ့အကြောင်းဒီတိုင်းပဲနေတယ်။ရမယံခါခါနာတာမျိုးကြီးကြုံတတ်တယ်။အော်ဒီလိုခါနာတာပဲဆိုပြီးไก่เจ้าตีนี้ดิโยชิตอกไก่ไอ้โตตองไล่ได้แต่จองยายีรอตัดตาตามไอ้ไก่เจ้าเจ้าซีกูไนกูอ่ะเนี่ยจอกแกกูลาไปแล้วทุกข์ตีนะไอ้โหลเป็นซีนันจองเป่งนี่ซีปู่นี่เป่งนี่สมมุติจอกแกมาเนี่ยตั้วไปแล้วมาอันนี้เนี่ยผิดไปได้มาだจองดีลักษณะนี้ตีนี่โซราเนี่ยซ้อๆดีๆกูโหโลบาเลยแล้วทุกข์ก็တော့คณะเปล่าได้ดีซีนันจองโปဝင်น่ะบ่ซีนันจองโปไม่จักนะဝင်เนี่ยဘာအတူတကင်းတော့အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေကမျိုးသားတွေဆက်ပို့ပြီးတော့စီးနှံကြောင်ပိုးဝင်ဖို့အခွင့်အာဏာပိုများတယ်ပိုများတဲ့အတွက်ကြောင့်သူတို့မတက္ကနာအဲ့လိုစီးပိုးဝင်နေတဲ့ဒီနာရီကဒီဒီချာချာကုဖို့လိုပါတယ်ဒီဒီချာချာမကုဘူးဆိုလို့ရှိရင်ဒီပိုးတွေကစီးရင်ကနေစီးပုံကနေတစ်ဆင့်ကြောက်ကတ်ကိုပြန်ရောက်သွားပြီးတော့မှကြောက်ကတ်မှာဒုက္ခပေးနိုင်ပါတယ်ဒါကြောင့်ဒီစီးပိုးဝင်တဲ့လက္ခဏာတွေစီးပိုးလိုတယ်ကြောက်ကမှကြောက်ရှိနေတယ်ခါနာတယ်ဆိုလို့ရှိရင်ပေါ့ပေါ့တန်တန်မထားတင်ဘူးနောက်တစ်ခုကတော့အကိုမှစီးကျူယောဂါရှိနေတယ်ဒီလိုယောဂါရှိနေတယ်ဆိုလို့ရှိရင်ကျွမ်းကျင်တဲ့ဆရာဝန်တွေနဲ့ဒီဒီချာချာဥပဖို့လိုပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကုသတဲ့အဆင့်မရောက်ခင်ပါပေါ့ဆရာနော်ဖြစ်နိုင်ရင်ကာကွယ်နိုင်တဲ့အနေအထားရှိလို့ရှိရင်တော့ဒါအကောင်းဆုံးပေါ့ဆရာအဲ့ခါကျတော့ကာကွယ်နိုင်တဲ့အနေအထားကိုဘယ်လိုရှိလဲဆရာဒီယောဂါတွေဖြစ်မလာအောင်လဲ
ကာကွယ်နိုင်တဲ့အနေအထားတော့နှစ်ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ဤသူယောဂါကြီးဤသူယောဂါကြီးဆိုတာလည်းမဖြစ်ခင်ကသာကွယ်တယ်ဆိုတာကအာကျွန်တော်တို့နေ့တူပါပေါ့နော်အစာတောက်ပြီးနေထိုင်အသွားလာအဲ့ဒါတွေကစပါတယ်အမကျွန်တော်တို့ပုံမှန်ကိုယ်နဲ့လှုပ်ရှားလိမ့်ခင်ကအာကစားလေးတွေဒီရက်ကိုမှအနည်းဆုံးနိုင်ဘက်တော့လှုပ်ပြီးနေမယ်အစာတောက်ဒီမှာလည်းအငန်းကိုလျှော့သားမယ်အချိုးကြီးလျှော့ရမယ်အစီသိမ့်ကြီးလျှော့ရမယ်နောက်တစ်ခုကတော့ရေပေါ့တောက်ရည်ရလဲအဲရှင်းနေတောက်ရည်ကြီးဖြစ်ဖို့ပိုးပါတယ်။နောက်ကျမ်းမာတဲ့လူတယောက်အနေနဲ့ဆိုလို့ရှိရင်အနည်းဆုံးရေရ2လီတာပေါ့နော်2000 cc လောက်ထောက်သေးတယ်ပါလေ။ဒါမှသာလေခန္ဓာကိုယ်မှာရှိနေတဲ့အသိပ္ပတောက်ရည်ကစီးရနေတဲ့ဆင်းပေါ့။ကျန်ပါသွားပါမယ်။ဒါကြောက်ကတ်ကောင်းတဲ့လူတွေပြောတာပေါ့။ကြောက်ကတ်မကောင်းဘူးဆိုရင်တော့ရေကိုအများကြီးတောက်ကြမလိုပဲနဲ့ဒီရက်ကိုရေဘယ်လောက်တောက်အောင်မယ်ဆိုရဲအတိုင်းသာလား။ကိုယ့်ရဲ့ကြောင့်ကျင်တဲ့ ဆရာဝန်နဲ့ပြီးနိုင်ပြီးတော့မှ two shot လုပ်ဖို့လိုပါတယ်နောက်တစ်ခုကတော့ဒီလိုနဲ့တော့သေးတို့တခြားကုမယ်သေးတွေပုံမှန်တောက်မယ်ဘုံဘုံလို့ရှိရင်ဒီသေးတို့ကလည်းတခုဒီကြောက်ကတခုလည်းလည်းထောက်ထားပေးတာမဟုတ်ဘူးတခြားအစိတ်ပိုင်းတွေနှလုံးတွေအဆုတ်တွေတော့ဒီအုံနောက်ပိုင်းဆိုင်ရာဒီအလုံးတွာဒုက္ခပေးနိုင်တဲ့ရောဂါဖြစ်နေပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပီးမှာတော့အခုတခါတိုင်းရင်သတင်းလွှာကိုနားဆင်ရမှာပါထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တာဖြစ်ပါတယ
်စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တင်းနှင်းနာရီတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာလဲလဲမော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ၃ဦးကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လှစ်ရေးယူထားပါတယ်ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်တဲကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့မြမငင်းချင်းရေးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ဖို့အတွက်ငင်းချင်းရေးကော်မရှင်နဲ့အပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့ဆဲဖွဲ့တို့တွဲဆုံဆွေးနွေးတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တည်င်းတိုင်တိုင်းဒေတာကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်အရာရှိ3ဦးကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်လှစ်အရေးယူထားတယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကမတ်လ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်အရဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်ငန်းငါအရတော်၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေးဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်ငန်းငါမြင်ဆောင်63အရ၎င်းတီချာဆွဲချက်တွေနဲ့အမှု၄ခုဖွင့်ပြီးအရေးယူဆောင်ရွက်ဖို့ဒဝဲမြို့မြို့မရဲစခန်းမှာတိုင်ကြားချက်ဖွင့်လှစ်ပြီးတရားစွဲဆိုအရေးယူခဲ့တာပါဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်ငန်းငါအရအမှုဖွင့်လှစ်လိုက်တဲ့အပေါ်အဂတိလိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားရင်15နှစ်ထပ်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ
်ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ရိုးရိုးကျေးရွာကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မလ9ရက်နေ့ညမှာရိုးရိုးရွာမှာရှိတဲ့ရဲစခန်းကို AA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေတယ်လို့လက်နက်တချို့လည်းဆုံးရှုံးခဲ့ရတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုရိုးရိုးရွာကရဲစခန်းတိုက်ခိုက်ခံရတဲ့နောက်ပိုင်းမင်းပြမြို့နယ်ကပန်းမြောင်ရဲစခန်းရတိတောင်မြို့နယ်ကကူတောင်အိုးဖောက်နဲ့ချွတ်ပြင်းရဲစခန်းနဲ့ဗူရီတောင်မြို့ကစီတီတောင်ရဲကင်းစခန်းတွေကိုရုပ်သိမ်းသွားတာဖြစ်ပါတယ်ရဲစခန်းတွေကိုရုတ်သိမ်းမှုဟာလုံခြုံရေးမရှိတဲ့အတွက်ဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပြီးရုတ်သိမ်းသွားတဲ့ရဲစခန်းတွေကတပ်ဖွဲ့ဝင်တွေကိုတခြားရဲစခန်းတွေမှာပူးပေါင်းထားတာဖြစ်ပါတယ်။ရခိုင်တပ်မတော် AA ကမလ22ရက်နေ့ကပလဝမြို့နယ်တန်တောင်ရဲစခန်းကိုတိုက်ခိုက်ခဲ့တယ်လို့ဇန်နဝါရီလ4ရက်နေ့ကလည်းဗူဒီတောင်မြို့နယ်ကကတိလဂုတ်တောင်နဲ့ငမြင့်ပေါ်ရဲစခန်းတွေကိုတိုက်ခိုက်ခဲ့ပါတယ်။
ချင်းပြည်နယ်ပလဝမြို့နယ်အတွင်းကတပ်မတော်တိုက်ရင်963အခြေပြုတဲ့တပ်စခန်းကို AA တပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့လက်နက်နဲ့စစ်ပစ္စည်းအမြောက်များအပါအဝင်တပ်မတော်စစ်သုံးပန်း12ဦးလက်ရဖမ်းဆီးရရှိခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်ပလဝမြို့နယ်ပီချောင်းဒေသပြန်ဆိုရွာမှာစကခငါလက်အောက်ခံကွအခြေဆိုင်ခမရ963တပ်စခန်းကိုမတ်လ9ရက်နေ့မှာ AA ဖက်ကတိုက်ခိုက်ခဲ့တာပါဖမ်းဆီးရမိတဲ့စစ်သုံးပန်း12ဦးထဲမှာရွာသား9ဦးပါဝင်နေပြီးသူတို့ကိုမကြာခင်မှာလွတ်ပေးမှာဖြစ်ပြီးတပ်မတော်သားစစ်သုံးပန်းတွေကိုတော့ဆက်လက်ထိန်းသိမ်းထားမယ်လို့ခိုင်တုခကပြောပါတယ်
ရှမ်းပြည်ပြည်လည်သူတော်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSC ကအစိုးရရဲ့အမျိုးသားပြည်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘူဌာနနဲ့အစိုးရတပ်မတော်ကိုယ်စားလှယ်သူနဲ့တွေ့ဆုံခဲ့ပါတယ်။မလ17ရက်နေ့နဲ့12ရက်နေ့တွင်မှတွေ့ဆုံခဲ့တာဖြစ်ပါတယ်။ NRPC ဒုတိယဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံရမှာကျင်းပပြည်စည်းသွားတဲ့တတိယအကြိမ်27ရာစုပင်လုံညီလာခံသဘောတူညီချက်ဆိုင်ရာအကောင့်တွေဖော်ရေးကိစ္စဖန်ဆီးခံရတဲ့အပြည့်ရဖွဲ့ဝင်တွေပြည်လည်လှုပ်ပေးဖို့ကိစ္စ လူထုနဲ့မျိုးရစစ်နိုင်ငံရေးစင်းတွေဝယ်ပြုတ်လို့နိုင်ရေးကိစ္စဒေတာဖုံးပြေးဆိုင်ရာကိစ္စတတိုင်းပြည်လုံးအစ်တိုက်ပွဲရတတ်ပြီးစစ်ဘေးရှောင်တွေနေရပြန်နိုင်ရေးကိစ္စစရုပ်သားချင်း27ရာစုပြင်လုံညီလာခံကိစ္စနဲ့မူရစ်စေဝါပူပေါင်းတိုက်ဖျက်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်။တမရော်ကိုစလဲဒုတိယဗိုလ်ချုပ်ကြီးရာပြည်ဥဆောင်တဲ့အဖွဲ့ကိုတွေ့ဆုံရမှာတော့တမရော် RCSSC နဲ့ SFPP SSC အဖွဲ့တို့သုံးဘွေးဆိုင်ဆွေးနွေးရေးဆိုင်ရာကိစ္စရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေပြည်ပခတွေရှော့ချရေးကိစ္စရပ်တွေ NC လမ်းကြောင်းအကောင့်တွေပေါ်မှုမှာနားလည်မှုလွှဲမှားနေတဲ့သဘောထားတွေထပ်မံတွေ့ဆုံဆွေးနွေးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့တမရော်ပြန်ကြားရေးကထုတ်ပြန်ခဲ့ပါတယ်။အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးပုံစံ NRPC အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့တာကတော့ RCSSC ငြိမ်းချမ်းရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ခေါင်းဆောင်စောင်းဖောင်ခေတူရင်းမှုနှစ်ဆိုင်ငင်းတို့ဥဆောင်ပါဝင်ခဲ့ပါတယ်။
ကရင်ပြည်နယ်မြန်ကြီးငူစစ်ဆောင်စခန်းမှာနနစ်ကြော်ကြာခေါလုံနေထိုင်ပြီးတဲ့နောက်ယိုယွန်းစပြုတ်နေပြီဖြစ်တဲ့စစ်ဆောင်တွေနေအိမ်အတွက်ပြန်လည်ပြုတ်ပြင်နိုင်ဖို့အိမ်မိုးဖက်နဲ့ဝါးရီအကူအညီလိုအပ်နေတယ်လို့စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့မိုးတွင်းကာလကအဲ့ဒီစစ်ဆောင်စခန်းမှာရေကြီးမှုတွေကြုံတွေ့နေရတာကြောင့်နေအိမ်တွေခိုင်ခန့်မှုမရှိတော့ဘဲအများစုကအစ်စ်ပြန်လည်ဆောက်လုပ်ရမယ့်အခြေအနေဖြစ်ပေါ်နေတဲ့အတွက်မိုးတွင်းအမီအလူရှင်ရမှာအဆင်ပြေမှာဖြစ်တယ်လို့စခန်းတာဝန်ရှိသူတဦးဖြစ်တဲ့စောရွှေထွန်းကပြောပါရယ်ပြီးခဲ့တဲ့2016ခုနှစ်ကကရင်ပြည်နယ်မေသဘောဒေတာတိုက်ပွဲကြောင်းမြန်ကြီးငူမှာစစ်ဆောင်9000ကျော်အခုချိန်ထိအဲ့ဒီစခန်းတွေမှာခိုလုံနေထိုင်ရဆဲပဲဖြစ်ပါတယ
်အခုတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတိစုနေတဲ့မြမငင်းချမ်းကြီးဆွေးနွေးပွဲတွေပြန်လည်ကျင်းပနိုင်ဖို့အတွက်ငင်းချမ်းကြီးကော်မရှင်နဲ့အပြည့်ရဲ့တိုင်းသားလက်နက်ကင်ဆယ်ပွဲတို့ထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ငင်းချမ်းကြီးကော်မရှင်နဲ့အပြည့်ရတိုင်းရင်းသားဆယ်ဖွဲ့ရဲ့အလို့တော်ဆွေးနွေးပွဲဟာတိုးတက်မှုရှိတယ်လို့အစိုးရငင်းချမ်းကြီးအကြံပေးပုဂ္ဂိုလ်ဦးလှောင်မောင်ရွှေကပြောပါတယ်
။ဒီကျွန်တော်တို့ဒီအခေါက်ခေါက်လာတဲ့ထဲမှာတော့ဒီတစ်ပတ်ကတော့တော်တော်တိုးတက်မှုရှိတယ်ပြောလို့ရအောင်နော်။ငင်းချမ်းကြီးဆွေးနွေးပွဲတွေကိုဘယ်လိုဆက်လုပ်မလဲဆိုတာမျိုး UBDG မှာဆွေးနွေး UBC မှာဆွေးနွေးပြီးရင် UBC မှာဆွေးနွေးချက်ချပြီးရင် Post 2020မှာပြီးရင်လည်းဆက်ဆွေးနွေးမယ်ဆိုတော့တော်တော်ထိကျင်တည်ပြုရပါဘာလို့ရှိသေးလဲမေးတော့ဒီတော့တော့သူတို့စစ်ပူတော်ဖြီးလို့ရတဲ့အတွက်ဒီစွန့်ပွဲတွေကယုံကြည်မှုကဒါပြန်ရတဲ့သဘောပေါ့ဗျာ
အခုလိုယုံကြည်မှုတွေပြန်လဲတည်ဆောက်နိုင်တဲ့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြီးတော့အမျိုးသားပြန်လဲတင်းမြတ်ရေးနဲ့ငင်းချမ်းရေးဗဟုဌာန NRPC မှာမလ17ရက်နေ့ကတရားဝင်ဆွေးနွေးပွဲတွေပြန်လဲကျင်းပနိုင်ခဲ့ပြီးတမတော်ကောင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးနိုင်ခဲ့တယ်လို့ကရင်မျိုးသားစီယုံ KNU နဲ့အလားတူတရားဝင်ဆွေးနွေးပွဲတွေကလည်းဆက်လက်ပြုလုပ်သွားဖို့စီစဉ်နေတယ်လို့လည်းဦးလမောင်ရွှေကဆိုပါတယ်ကရင်မျိုးသားစီယုံ KNU ထွေထွေတင်းရင်မှုဘဒိုးစောတာသူမှုကလက်ရှိငင်းချမ်းရေးဖြစ်စဉ်ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကနေတွေ့ဖီနေတယ်လို့လည်းတိုင်းရနာလက်နက်ကင်ခေါင်းဆောင်တွေကရှုမြင်နေပြီးအစိုးရနဲ့တပ်မတော်ခေါင်းဆောင်တွေကိုရှင်းရှင်းလင်းလင်းမေးမြန်းသွားမယ်လို့လည်းခုလိုပြောပါတယ
်ဟောဒါကိုကျွန်တော်တို့ဘက်ကတော့ဟိုတက်ဆိုင်ရာအစိုးရတပ်မတော်တို့နဲ့ရှင်းရှင်းလင်းလင်းကျွန်တော်တို့ပြန်မေးဖို့လိုပါတယ်2020မှာတကယ်ဆုံးသတ်သွားမှာလား2020ပြီးရောမဆက်တော့ဘူးလားဆက်ဆက်စာကြီးကကိစ္စတွေမဆွေးနွေးတော့ဘူးလားလုံခြုံရေးကဏ္ဍဆိုင်ရာဆွေးနွေးပွဲတွေလည်းကျွန်တော်တို့ဘယ်တော့ဘယ်လိုလုပ်ကြမလဲပြည်တော်စုတက်မတော်ကိစ္စရောဆွေးနွေးဖို့အစီအစဉ်ဘယ်လိုရှိနေလဲကျွန်တော်တို့ Federal ကိုချိတက်မယ်လို့ကျွန်တော်တို့ပြောကြရတယ်ဆိုပေမဲ့အမှန်တကယ်ကျွန်တော်တို့ရှိနေတာကနိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်လိုဆွေးနွေးကြမလဲဆိုတဲ့ framework လာနေရှိတယ် Federal တစ်ခုလုံးကိုသွားနိုင်တဲ့ framework ကမရှိဘူးဖြစ်နေ
လိုအပ်နေတဲ့ဖက်ဒရယ်ပြည်ထောင်စုလမ်းပြမြေပေါ်တစ်ခုခုချမှတ်နိုင်ဖို့အတွက်ကိုထိုက်တီစည်းဝေးတရက်ကိုလာမယ့်မေလထဲမှာကျင်းပသွားဖို့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကဆုံးဖြတ်ထားတာပါအခုကျင်းပပြည်စည်းခဲ့တဲ့ချင်းမိုင်မျိုးကအလွတ်တဘောဆွေးနွေးပွဲမှာဆိုလို့ရှိရင်မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အတွက်ကိုအစိုးရနဲ့တမတော်ဘက်ကတကားဖွဲ့ထားတာတိုင်းရင်းသားတွေရဲ့လက်နက်တွေကို2020ခုနှစ်မှာဇွန်အတင်ဖြုတ်သိမ်းမှာမဟုတ်တလို့နိုင်ငံရေးဆွေးနွေးပွဲရလတ်တွေကိုပြည်ထောင်စုငင်းချင်းရင်ညီလာခံ UPC မှာတဘောတူဆုံးဖြတ်ချက်ချမှတ်ပြီးတော့လွှတ်တော်ထဲမှာအတည်ပြုသွားဖို့အချက်၃ချက်ကိုအစိုးရကိုယ်စားလှယ်တွေပြောဆိုခဲ့တဲ့အကြောင်းကိုလည်းဆွေးနွေးပွဲတက်ရောက်တူတွေကတစ်ဆင့်သိရပါတယ်ရှင်
။ဆက်ပြီးတော့ပင်လုံကတိကဝတ်ပင်လုံစိတ်တက်နဲ့ပတ်သက်ပြီးအသေးစိတ်လေးလာသိရှိရအောင်လို့တိုင်းသာလက်နက်ကင်တပ်ဖွဲ့၄ဖွဲ့ကနေပြီးတော့ပင်လုံလက်ဆွဲစာအုပ်ကိုပြုစုရေးသားထုတ်ဝေလိုက်ပါတယ်။ ဒီစာအုပ်ကိုမတ်လဇန်ပိုင်းကပြုလုပ်တဲ့ PBSD အစည်းအဝေးမှာမိတ်ဆက်ခြင်းအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီပင်လုံလက်ဆွဲစာအုပ်မှာဘာတွေပါပါသလဲ။ငင်းကြဲရေးလုပ်ငန်းစဉ်မှာဘလို့အထောက်အကူပြုသလဲဆိုတာအသေးစိတ်သိရအောင်နမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်
။ဒီပင်လုံလက်ဆွဲစာအုပ်ကိုပြုစုထုတ်ဝေရခြင်းအကြောင်းရင်းကိုတော့ RCSS SSA ဥက္ကဋ္ဌဘိုလ်ချုပ်ကြီးရစကရှမ်းပါတာနဲ့ပြောခဲ့တဲ့စကားကိုအသွင်းရေးမွန်းနှစ်ဗိုလ်မှူးကြီးဆိုင်ငင်းကအခုလိုစပြောပါတယ်။ဒ
ီဆက်နိုင်ငံရေးဆွေးနွေးပွဲမှာညီညာလက်ကင်ပြုဖို့ကဒီပင်လုံနဲ့ပတ်သက်တဲ့စာအုပ်တခုတော့လိုတယ်။ဒါကြောင့်မို့ဒီပင်လုံလက်ဆွဲဆိုတဲ့စာအုပ်ကိုစတင်ရေးသားဖို့အကြောင်းဖော်ပြနေတာဖြစ်ပါတယ်။
ဒီစာအုပ်မှာ Federated ရှမ်းပြည်ထောင်စုပြည်ထောင်စုကိုပဲလို့တည်ထောင်လာတယ်လဲဆိုတာတွေပါဝင်ကြောင်းဗိုလ်ချုပ်အောင်ဆန်းပေးထားတဲ့ဂတိသုံးချက်ကိုပိုင်ပြဋ္ဌာန်းခွင့်လူ့ခွင့်ရေးနဲ့ဒီမိုကရေစီငွေကြေးစီရင်ပိုင်ခွင့်စတာတွေဟာခဏအထိဘာမှဖြစ်မလာသေးတာကြောင့်ဒီအချက်သုံးချက်ကိုမျှတမှုရှိအောင်အကောင့်ထဲပေါ်သွားရမှာဖြစ်ကြောင်းအဆရှိအချက်တွေပါတယ်လို့သိရပါတယ် CNF ဒုဥက္ကဋ္ဌလေးဘူနင်းကေကပြည်ထောင်စုတည်ဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံဖို့လိုတယ်လို့ဆိုပါတယ်
ဒီပင်လုံကိုအချိန်မှခံမဲ့ねကျွန်တော်ရဲ့အနာဂတ်ပြည်ထောင်စုကိုကျွန်တော်ဒီဆောင်ခံမှာကိုကျွန်တော်ခံယူချက်ပြီးပါ
ဒီပင်လုံလက်ဆွဲစာအုပ်ကိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်မြောက်ရေးတပ်မတော် KIO ချင်းအမျိုးသားတပ်ဦး CNF တို့လေးဖွဲ့နဲ့တပ်တိပညာရှင်တော်တော်များများကနေအချိန်နှစ်ကျော်ကြာအချိန်ယူပြီးပြုစုလာခဲ့တာဖြစ်ပါတယ်ပင်လုံလက်ဆွဲစာအုပ်ကိုလက်ရှိမှာတော့မြန်မာဘာသာနဲ့အင်္ဂလိပ်ဘာသာထုတ်ဝေထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။သတင်းတိုင်းတိုင်းဒေတာကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့ Global Grand Service GGS ကုမ္ပဏီကထိတ်တန့်ရရှိ3ဦးကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ရိုးတရုတ်ကျေးရွာကရဲစခန်းကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်5ဦးသေဆုံးပြီးလက်နက်တချို့ဆုံးရှုံးခဲ့ပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာဖြစ်ပါတယ်ခင်ဗျာ။VOA ရထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော့တွင်မှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ
American တောင်ပိုင်းကမက္ကဆီကိုနဲ့ဆက်တတိုင်းကာယံရေးအတွက်ရန်ပုံငွေရဖို့လှုပ်ဆောင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အရေးပေါ်ကြေညာချက်ကို American အထက်လွှတ်တော်ကချက်တပရင်းနေမှာထောက်ခံမဲ40မဲ၊ကန့်ကွက်မဲ59မဲနဲ့ပယ်ချလိုက်ပါတယ်။အောက်လွှတ်တော်ကတော့ဒီအရေးပေါ်ကြေညာချက်ကိုအရင်သတင်းပတ်တွေကလည်းကကန့်ကွက်ထားတာဖြစ်ပါတယ်။ Brexit လို့ခေါ်တဲ့ EU ကတမကကနေ Britain ခွဲထွက်တဲ့မတဲ့နောက်ထပ်လူမှုဆန္ဒခရီးဝဲကျင်းပဖို့လုပ်မယ်အဆိုအတွက် Britain လွှတ်တော်အမတ်တွေရဲ့တခဲနဲ့ကန့်ကွက်မှုအပြီးမှာတော့တမန်ရဖြစ်တဲ့မတ်လ29ရက်နေ့မှာခွဲမထွက်ပဲ3လကြာဆိုင်းငံ့ဖို့ကျတဲ့ပရင်းနေကဗြိတိန်လွှတ်တော်မှာမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ရခိုင်ပြည်နယ်တည်ငင်အေးချမ်းအောင်အထောက်ကူပြုကော်မတီတရဖွဲ့စည်းလိုက်ကြောင်းပြည်ထောင်စုသမ္မတမြန်မာနိုင်ငံသားသမ္မတရုံးကမတ်လ14ရက်ကျတဲ့ပရင်းနေမှာထုတ်ပြန်ကြေညာလိုက်ပါတယ်။အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးအေးတောင်ကိုကော်မတီဥက္ကဋ္ဌဖြစ်ထားပြီးအဖွဲ့ဝင်14ဦးနဲ့ဖွဲ့စည်းတာဖြစ်ပါတယ်။ကော်မတီအဖွဲ့ဝင်တချို့ကတော့ဒီကော်မတီဖွဲ့စည်းမဲ့အကြောင်းသူတို့ကိုအကြောင်းကြားခြင်းမရှိဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုရှိမရှိလူခွင့်ရချိုးဖောက်မှုတွေနဲ့မတရားအနိုင်ကျင့်မှုတွေအပြင်းထန်ရှိမရှိသိနိုင်ဖို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေဆက်ပြီးလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကချက်တဲ့ပြင်းနေမှာသတင်းထုတ်ပြန်ပါတယ်။ဒီစုံစမ်းတွေ့ရှိချက်တွေကနေစက်တင်ဘာကျရင်ကုလသမဂ္ဂလူခွင့်ရကောင်စီမှာတင်ပြမှာပါ။အာဆာရွန်ဂျန်လက်နက်ကင်ဖွဲ့နေတဲ့သူတို့ဖမ်းထားတဲ့ရွန်ဂျန်ဒုက္ခသည်တွေကိုအများဆုံးပြန်လွှတ်ပေးဖို့နဲ့ဂျပန်ဖမ်းဆီးတာတွေနှိမ့်ဆက်ညှဉ်းပန်းတာတွေမလုပ်ဖို့အပြင်အမျိုးသမီးတွေရဲ့ရပိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုကာကွယ်ပေးဖို့အတွက် 45 rights လူခွင့်ရအဖွဲ့ကြီးကမတ်လ14ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရည်မှုကကိုကြောင်လင်းဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Darrell Smith ဖြစ်ပါတယ်။တောင်းကြနေမနေ့ခင်းမနေ့6:00နာရီ9:00 VOA အစီအစဉ်တွေကို လိုင်းနိုမီတာ30နဲ့40 48နဲ့တိုင်းလက်190တို့ကနေထုံလွင့်ခဲ့တာပါသရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.